မဆွေမျိုးမှာစနေနေ့မနေ့ပိုင်းကလက်နဲ့ကြီးကြီး6လုံးထက်မနည်းကြားရောက်ပေါက်ွဲပြီးလူနေအိမ်တချို့ပျက်စီးသွားသလိုဒေသခံတွေတန်ရန်ရသွားပါတယ်တမတော်ပြောခွင့်ရသူကတော့တအောင်းပလောင်အဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်တာလို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်ဒီအကြောင်းဗီဒီယိုသတင်းတော့နိုင်ကွန်းအိမ်ကသတင်းပေးဖို့ထားတာပ
ါဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ပေါ်စနေနေ့မနက်7:00ကျော်အချိန်မှာလက်နက်ကန်ဖွဲ့တစ်ခုကနေရှော့တိုက်ဒုံးကျည်နဲ့ပစ်ခတ်ခဲ့လို့လေစိတ်ပါဝင်လူနေအိမ်ခြေတချို့နဲ့အမျိုးသမီးတူကံရရရှိခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုရုပ်စော်မင်းထွန်းကပြောပါတယ်
အဲ9:30မှာအိဖာရှူမှာကျွန်တော်လာရှူရဲ့နောက်ဖက်ဆုံးတော်ပေါ်နေတရားကွန်မြူနီကရှော့တိုက်ဒုံးနဲ့ကျွန်တော်ပြစ်ပါတယ်တရားနယ်လေရဖက်ရဲ့လိုဝက်တရားပါတယ်ကျွန်တော်6လုံးကြပါတယ်အလုံးတော့လာရှုရက်ကွက်နဲ့၄လုံးကြပါတယ်နှလုံးကတော့၄စိတ်အနည်းဝင်ကျင်တယ်၄စိတ်နဲ့တလန်းကြော်လာပါပဲဒီနမီကတော့အင်းတစ်ခုရှိပါတယ်အဲ့ဒီအနောက်ဘက်မှာနှလုံးကြပါတယ်အဲ့ဒါရက်ကွက်ကလည်းကဒီဒီအချို့အကားကြီးရဲ့တင်လို့အမှုတမီတူကြည့်လိုက်တာရရှိရရရှိပါလားအပြစ်ခဲ့တဲ့တောင်ပေါ်မှာနောက်ထပ်မကွဲတဲ့ဖက်ဖက်ပြန်နေခဲ့တဲ့ချော့တိုက်ကောင်းဒီနှလုံးထပ်ပြီးပါတယ်
လာရှုမြို့နောက်ဖက်မီတာ1500กว่าမှာရှိတဲ့ဒုံတောင်ဆိုတဲ့နေရာကနေချော့တိုက်ဒုံ6လုံးနဲ့ပြစ်ခတ်ရမှာလေလုံးကွဲပြီးနှလုံးမှာမကွဲကြောင်းနှလုံးမှာနေမြေခံတိုင်းရင်နောက်ဘက်ကိုကြားရောက်ခဲ့ကြောင်းတပ်မတော်ဘက်ကပြောပါရယ်နိုဝင်ဘာလ13ရက်14ရက်နေ့တွင်မှာလည်းပြည်တော်စုလမ်းမကြီးပေါ်မှာလုံခြုံရေးယူနေတဲ့တပ်မတော်စစ်ကြောင်းတွေကို TNL ဖွဲ့ကနေချောင်းမြောင်းပြစ်ခတ်လို့စိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လည်းဘုံမှုချုပ်စွန်မင်းတွန်းကပြောပါရယ်တမတော်ဘက်ကတမ်းပလောင်တီအန်အလီဖွဲ့ကပြစ်ခတ်တာလို့ပြောဆိုနေတယ်လို့တီအန်အလီဘက်ကဆက်တွယ်ခဲ့ရမှာအဆက်တွယ်မရရှိခဲ့ပါဘူး။လာရှုလူငယ်ကူညီရေးဖွဲ့ကကိုဆိုင်ဟန်ကတော့လာရှုမျိုးတွင်ပြစ်ခတ်တိုက်ခိုက်မှုဟာတိုက်ပွဲဖြစ်ပွားတာမရှိဘဲပြစ်ခတ်တာဖြစ်ကြောင်းပြောပါရတယ်
။ကျွန်တော်တို့ဒီလာရှုတဝိုက်မှာတော့မရှိပါဘူးတိုက်ပွဲဒီနေရာကတော့ပလူကြီးရဲ့ဆက်နဲ့လှုပ်လဲဆိုတာဒီလိုမျိုးပြောတတ်ပြီးပေါ့နော်ကျွန်တော်။တော်သေးတာပေါ့ဗျာလူမကြည့်တာဟိုအားလုံးကကွဲနေဆိုတော့ဒီကဲကွေးကွေးကကောင်းမယ်နော်။
အခုလိုလာရှုမျိုးတတ်ခတ်ခံရတဲ့အတွက်မြို့နေလူစုကလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။လာရှုမျိုးသူမတ်ချိုကတော့
စိတ်ထဲမှာမလုံခြုံဘူးလို့ပဲခံစားရတာပေါ့နော်။ဒါပြုစုတိကျိနေလေဟိုးပဲလေခုတ်ခိုင်ဘက်ကနေဒီဘက်ကနေတစ်ပြေးနဲ့နီးလာတဲ့ခါကျတော့ကြောက်တယ်ပေါ့။အပြင်လည်းမထွက်ရောပေါ့နော်။မထားတိုင်းလို့မတော်မနိုင်ဘူးပေါ့နော်။အဲ့လိုမျိုးဖြစ်နေ
။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေဖြစ်တဲ့ TNL တမ်းပလောင်တပ်ဖွဲ့ကိုကသာဖွဲ့သူနဲ့တိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်ပြီးကြတဲ့ဩဂုတ်လ15ရက်နေ့ကလည်းပြည်ဦးလွင်သတ်မတော်နီးပညာတက်ကလူကိုလည်းမြောက်ပိုင်းမှာမိတ်ဖွဲ့တွေကနေရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ